မိုဘိုင်းဖုန်းသုံးဆွဲသူတွေစီကကုန်တယ်လုပ်ငန်းကို900ခန့်လုံးဖြတ်တောက်မဲ့ကိစ္စကို2015-2016ဘန်ဒါရည်နှစ်မှာဆိုင်းငံ့ပေးဖို့အမရပူရမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းထွန်းဦးရဲ့အဆိုကိုပြည်ထောင်စုလွှတ်တော်ကကန့်ကွက်သူမရှိအတည်ပြုခဲ့တာဖြစ်ပါတယ်။ဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်မှာလွှတ်တော်ကိုယ်စားလှယ်6ဦးကဆွေးနွေးခဲ့ပြီးဆက်သွယ်ရေးဒုဝန်ကြီးနဲ့ဘန်ဒါရည်ဝန်ကြီးတို့ကပြန်လည်ရှင်းပြကာကိုယ်စားလှယ်တွေကအတည်ပြုခဲ့တာပါ။တယ်လီဖုန်းအော်ပရေတာတွေအနေနဲ့ဝန်ဆောင်မှုတွေမပြည့်စုံသေးတာ၊ပြည်သူတွေတယ်လီဖုန်းကြကြပြတ်ပြတ်သုံးဆွဲတာမကြသေးတာ၊အောက်ခြေလူတန်းစားအများစုသုံးဆွဲနေတာတွေကြောင့်ဆိုင်ငံ့ပေးဖို့ကိုယ်စားလှယ်တွေကဆွေးနွေးခဲ့ပါတယ်။ဝင်ငွေနဲ့အောက်ခြေလူတန်းစားတွေအများစုသုံးဆွဲနေတဲ့အတွက်ရာခိုင်နှုန်းအနည်းငယ်သာကောက်ခံတင်ကြောင်းကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်မောင်ဝင်းကဆွေးနွေးခဲ့ပါတယ်
။ကျွန်တော်တို့မြန်မာနိုင်ငံမှာဖုန်းအများဆုံးသုံးဆွဲမှုကိုလေ့လာကြည့်ရင်ဝင်ငွေနဲ့အခြေခံပြည်သူများနဲ့လူငယ်တို့အများဆုံးသုံးဆွဲနေတာဖြစ်ပါတယ်။ဝန်ဆောင်မှုအပြည့်အဝပေးပြီးမှသာဖုန်းသုံးဆွဲသူများထံမှသုံးဆွဲခွင့်ကိုအနည်းဆုံးရာခိုင်နှုန်းကနေပြီးတော့စတင်တင်ကြောင်းတင်ပြလိုပါတယ်။ကုန်သွယ်လုပ်ငန်းကိုတော့ကုမ္ပဏီကြီးများနဲ့ငွေဖြည့်ကရောင်းချသောဆိုင်များကသာကောက်ခံတင်ပါတယ်။ဒို့မှသာနိုင်ငံတော်အစိုးရရဲ့စီရင်နာဖြင့်ဆောင်ရွက်ပေးနေမှုများကိုပြည်သူများခံစားရမှာဖြစ်ပါတယ
်။ကုန်သွယ်ကုန်900ခန့်တို့ဟာဘတ်ဂျက်လူငွေပြနေတဲ့နိုင်ငံအတွက်မတ်လောက်ပေမဲ့တယ်လီဖုန်းတစ်လုံး15သိန်း5သိန်းဈေးနှုန်းတွေနဲ့ရောင်းနှုန်းကမကောက်ပဲတာမန်ပြည်သူတွေသုံးဆမှာကောက်ခံတာကိုဟောင်းမလင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအေးကဆွေးနွေးခဲ့ပါတယ
်။ဥပမာအားဖြင့်28သန်းသောတယ်လီဖုန်းသုံးဆွဲသူပေါ်တစ်လ1000နှုန်းသုံးဆွဲခဲ့ရင်ငွေဖြည့်က1000ဘိုးသုံးဆွဲခဲ့ရင်9နဲ့မြောက်လိုက်ရင်ဟုတ်ပါမလားနောက်တစ်ခါ7နဲ့မြောက်လိုက်ရင်တစ်နှစ်မှာဘလောက်ရရှိမလဲဆိုတာကိန်းဂဏန်းပေါ်လာမှာပဲဖြစ်ပါ
တခြားနိုင်ငံတွေမှာပတ်စံရှိတဲ့သူတွေစီကအခွန်ပိုကောက်တဲ့စနစ်ရှိတဲ့အတွက်ကုန်သွယ်ကုန်900ခန့်လုံးရှော့တင်ကြောင်းကိုမူမီနယ်မဲဆန္ဒနဲ့အမှတ်9ကဒေါက်တာဗညာအောင်မိုးကအခုလိုပြောပါတယ
်ဒီကိုတိုင်းပြည်ရဲ့အခြေအနေရကိုသုံးဝမ်းမဲ့ဗန္ဒာငွေအရဆိုရင်ချိန်ဆဖို့တော့အများကြီးလိုပါတယ်အချို့နိုင်ငံမှာဆိုရင်15ရာခိုင်နှုန်း25ရာခိုင်နှုန်းအဲ့ဒါကြတော့ပတ်စံပိုပြီးတော့ချမ်းသာတဲ့လူစီကအောက်ခွန်များများရတဲ့သဘောမျိုးအခုလိုဒီတယ်လီဖုန်းဆိုတာကဆက်သွယ်ရေးလုပ်ငန်းကနော်အများပြည်သူသုံးတဲ့လုပ်ငန်းဖြစ်တဲ့အတွက်ကြောင့်အကောက်ခွန်ယူရင်လည်းပဲ900ခန့်တုံးတော့မယူသင့်ဘူ
းကုန်တယ်ကုန်900ခန့်တုံးကိုကောက်ခံမဲ့စနစ်နဲ့ပတ်သက်ပြီးဆက်သွယ်ရေးသတင်းအချက်အလက်နဲ့ဤပညာဝန်ကြီးဌာနဒုတိယဝန်ကြီးဦးတောင်တင်ကအခုလိုပြန်လည်ဆွေးနွေးခဲ့ပါတယ
်လာစဉ်ဒီတယ်လီကွန်ဆက်သွယ်ရေးလုပ်ငန်းအားလုံးရဲ့စင်းစရားနဲ့လက်ပတ်မှုအားလုံးကွန်ပျူတာစနစ်နဲ့ပဲဆောင်ရွက်ရပါတယ်ခင်ဗျာအဲ့တော့ကျွန်တော်တို့ဒီလာစဉ်သူတို့ရဲ့ဌာနတွင်စီးရင်စစ်တရားနေပြီးတော့ပေးဆောင်မဲ့ခွန်တွေကိုတွက်ချက်ပြီးတော့အတည်ပြုပါလိမ့်ခင်ဗျ။အဲ့ဒါအပြင်လေးလပတ်တိုင်းမှာဒီကွန်ပျူတာကစီးရင်တွေကိုအဲ့ဒီချိန်ကျလို့ရှိရင်တော့ audit fund ကနိုင်ငံတကာ audit fund စီးရင်စစ်ဆေးပြီးတော့အတည်ပြုပို့ပေးပို့ပါလိမ့်ခင်ဗျ။နှစ်ကုန်ပြီဆိုလို့ရှိရင်ကွန်ပျူတာစီးရင်တွေကိုတခါနိုင်ငံတကာ group audit fund ကနေထပ်မံစစ်ဆေးပြီးတော့မှအတည်ပြုပါလိမ့်ခင်ဗျ
။မြန်မာနိုင်ငံမှာတယ်လီဖုန်းသုံးဆွဲသူ28သန်းရှိပြီးသုံးဆွဲသူတဦးမှာတစ်လ7,500သုံးဆွဲတာကြောင့်တစ်နှစ်မှာအကောက်ခွန် $84 billion ရမယ်လို့ဘန်ဒါရေးဝန်ကြီးဌာနဝန်ကြီးဦးဝင်းရှိန်ကပြောပါတယ်။အဲ့ဒီနောက်ပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းကအဲ့ဒီအဆိုနဲ့ပတ်သက်ပြီးလွှတ်တော်ရဲ့သဘောထားကိုမေးမြန်းရမှာကန့်ကွက်သူမရှိအတည်ပြုခဲ့တာဖြစ်ပါတယ်ရှင်။